ပေါ်တော့ရှင်များခင်ဗျာကမ္ဘာပေါ်ကလူမျိုးတိုင်းနိုင်ငံတိုင်းမှာအမျိုးသားအမှတ်လက္ခဏာဆိုတာရှိကြပါတယ်အဲ့ဒီအမျိုးသားအမှတ်လက္ခဏာထဲမှာယဉ်ကျေးမှုအမွေအနှစ်ဆိုတာရှေ့ဆုံးကပါဝင်နေတာပါအဲ့ဒါကြောင့်ဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်နိုင်ငံတွေဟာကိုယ့်ရဲ့အမျိုးသားယဉ်ကျေးမှုအမွေအနှစ်တွေစောင့်ရှောက်ထိန်းသိမ်းတဲ့အလုပ်ကိုအသုံးခွန်ဆိုင်ဆောင်ရွက်ကြပါတယ်ကျွန်တော်တို့မြန်မာနိုင်ငံဟာလည်းအမျိုးသားအမှတ်လက္ခဏာတွေစုံလင်တဲ့ပေါ်ကျွယ်ဝတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့အခုထိကြန့်ရှိနေသေးတဲ့အမျိုးသားယဉ်ကျေးမှုအမွေအနှစ်တွေဟာထိန်းသိမ်းစောင့်ရှောက်ရမယ့်အရာတွေဆိုတဲ့အသည့်တာမန်ပြည်သူတွေထဲမှာကြဲကြဲပြန့်ပြန့်ထဲထဲဝင်ဝင်နဲ့နဲ့ဆန်ဆန်ရှိနေသလားဆိုတာကတော့မေခွန်းထုတ်เสียဖြစ်နေသေးပါပဲဥပမာတစ်ခုပြောရရင်1960-90တဝိုက်လောက်ကအမရပူရမြို့မှာရေမြောင်းတစ်ခုပြည့်နေလို့ပြင်ဆင်မှုအတွက်အဲ့ဒီမြောင်းပေါ်မှာဖုံးထားတဲ့ကြောက်ချက်တွေကိုဖယ်ရှားလိုက်တဲ့အခါမှာအဲ့ဒီကြောက်ချက်တွေဟာရှေးဟောင်းကြောက်စာတွေဖြစ်နေတာကိုတွေ့ခဲ့ရပါတယ်မြန်မာသမိုင်းအတွက်အင်မတန်မှအရေးကြီးတဲ့ကြောက်စာတွေဖြစ်နေတာပါဒီကြောင်တမိုင်းသူတေတီတူဖြစ်တဲ့ဦးမျိုးဆွေတန်းကအခုလိုပြန်ပြောင်းပြောပြပါတယ
်မရမှုရာမြောင်းပုံပေါ့နော်မြောင်းပြက်လို့ပြင်လိုက်တဲ့ခါမှာအဲ့မြောင်းကိုပုံထားတဲ့ကြောက်ချက်တွေကြောက်စာတွေဖြစ်နေတာဒီနိုင်ငံရဲ့တမိုင်းကြောင်ရဲ့အရေးကြီးတဲ့ကြောက်စာတော့ဖြစ်နေတယ်အဲ့ဒါဘာလို့လဲဆိုတော့ရပတိစီတူဒုတိယစီတူခေါ်တာပေါ့အခုဆူလာမိတကာပေါ့အဲ့ရပတိစီတူရဲ့နန်းတနစ်ကအမျိုးမျိုးကွဲကွဲပြားပြားရှိတယ်ဒါပေမဲ့အဲ့ဒီမြောင်းမှာကျတော့ရပတိစီတူရဲ့ဆိုရဲကအားလုံးတင်ထားတဲ့သူရဲ့နန်းရ20ရင်းနဲ့ငါးတော့စောနေရတယ်အဲ့ကျမဟိုတမိုင်းမိငါရှင်ကြီးကနာပရိစီသူရဲ့နန်းတနစ်ကိုရှေ့ကိုတိုးလို့ရင်းရတာပေါ့နောက်ကျတော့အဲ့ဒီမိလာကရေငွေ့ရွာရတဲ့ကြောက်စာတစ်ချက်မှာလည်းသူရဲ့နန်းတနစ်နဲ့ခုနကနန်းတနစ်တွေကသွားတူတယ်အဲ့တော့ရာဇဝင်ကြီးတဲ့မှာမပါတဲ့တကယ်ခိုင်မာကြောက်စာဇာတ်မင်းဟာကိုအဲ့ဒီညောင်ပုံးလာစီပြန်တွေ့ရဆိုတော့လေဟိုစိတ်မကောင်းစရာပေါ့ဗျာ
ဒါအပြင်ပကံရှေးအောင်ဒေတာကမြန်မာနိုင်ငံရဲ့ပထမဆုံးစာကြည့်တိုက်လို့ပြောရမယ်ပိတကတိုက်ဟာတူရင်းတုံကြီးမြတ်ကန်တဲ့မလှမကန်းကရာခင်းတခင်းထဲမှာရှိနေခဲ့ပါတယ်ရာဇကုမာမင်းသားပိဋကတ်တွေကိုကူးယူတဲ့လုပ်ငန်းဆောင်ရွက်ခဲ့တဲ့အဆောက်အဦးလို့သိထားကြပါတယ်။ပကံမှာကြောက်နဲ့ဆောက်လုပ်တဲ့အဆောက်အဦးစုစုပေါင်း၄ခုပဲရှိတဲ့အထက်ကအဲ့ဒီပိဋကတ်တိုက်ဟာတခုအပါအဝင်ဖြစ်တဲ့အပြင်ရခိုင်ရိုးမရဲ့အရှိတ်အချံဒေသတစ်ခွမှာကြောက်နဲ့ဆောက်လုပ်တဲ့အဆောက်အဦးတွေထဲမှာအကြီးမားဆုံးအဆောက်အဦးလည်းဖြစ်ပါတယ်လို့ဦးမျိုးစုတန်းကပြောပါတယ်။ဒါပေမဲ့အဲ့ဒီပကံပိဋကတ်တိုက်အခုမရှိတော့ပါဘူး။အနည်းအနားရွာသားတွေကကြောက်ပြားလိုတဲ့အခါမှာအဲ့ဒီပိဋကတ်တိုက်ကနေသွားသွားပြီးတော့ယူနေခဲ့ကြရတာက1958ခုနှစ်မှာတော့ညောင်းကြောက်ပရောင်ကလန်ဖောက်ထုတ်တဲ့နေရာမှာကြောက်သွင်းဝင်ရတဲ့ကန်ထရိုက်ကအဲ့ဒီပကံပိဋကတ်တိုက်ကိုဖျက်ပြီးတော့ရတဲ့ကြောက်တုံးအလုံးကိုလန္ဒရာဌာနကိုတွန်းလိုက်ပါတော့တယ်။အဲ့ဒါကြောင့်ဦးမျိုးစုတန်းကမြန်မာပထမဆုံးစာကြည့်တိုက်ဘယ်ရောက်သွားပြီလဲလို့မေးလာကြမယ်ဆိုရင်လမ်းခင်းပြစ်လိုက်ပြီလို့ရဲရဲကြီးသာဖြစ်လိုက်ပါတော့လို့ရင်နာနာနဲ့ပြောပါတယ်။အလားတူပဲမြန်မာနိုင်ငံအနေနဲ့ရရက်ကရှေးဟောင်းနိုင်ငံဆေးရေးပကြီးတွေပေါ်မှာဖျက်ဖူးလာတဲ့သူတွေကဘယ်သူတွေဘယ်နှစ်ဘယ်ရက်ကလာသွားတယ်ဆိုတဲ့စာတွေရေးချစ်ထားကြကြတာတချို့နေရာတွေမှာရုပ်ပုံတွေရေးချစ်ထားတာကွန်သွေးတွေနဲ့ပေးကြနေတာစတာတွေအပြင်တချို့နေရာတွေမှာလူကြီးလာမယ်ဆိုလို့ရှေးဟောင်းဆေးရည်ပကြီးတွေရှိတဲ့နိုင်ငံတွေကိုထုံးထုတ်ပြစ်တာစတဲ့လောက်ရတွေကြောင့်အဖိုးတန်ရှေးဟောင်းအမွေအနှစ်တွေပျက်စီးခဲ့ရတာတွေတံပိုးကိုသိလို့တတ်နိုင်တယ်လို့ထိမ့်သိမ့်ပေမဲ့လည်းစနစ်တကျမထိမ့်သိမ့်တတ်ကြလို့မထိမ့်သိမ့်နိုင်ကြလို့ရှေးဟောင်းလက်ရာတွေပျက်စီးသွားခဲ့ရတာတွေလည်းအများအပြားရှိခဲ့ရှိနေစေဖြစ်ပါတယ်တော်တော်ရှင်းပါခင်ဗျာတကယ်တော့မြန်မာရှင်ချင်းမှုအမွေအနှစ်တွေဟာမူလတံပိုးမပျက်စီးရအောင်ထင်းသိမ်းဆောက်ရှောက်အပ်တဲ့အရာဆိုတဲ့အသည့်အားနဲ့နေတာဟာတာမန်ပြည်သူတွေကြားမှာတာမကအုပ်ချုပ်သူတွေထဲမှာပါကြေကြေပြန့်ပြန့်ရှိနေခဲ့တယ်လို့ဆိုရမှာပါဥပမာ1985ခုနှစ်ဇူလိုင်လ10ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ကြောင့်ပျက်စီးခဲ့ရတဲ့ပကံဖရဲတွေကို1988ခုနှစ်နောက်ပိုင်းတက်လာခဲ့တဲ့စစ်တပ်အစိုးရကပြန်လည်ပြင်ဆင်ခဲ့ရမှာထိမတင်ပဲအထွတ်တင်တဲ့ပကံဖရဲတွေကိုထိတင်တာဖရဲဆိုတာရွှေရှိရတယ်ဆိုပြီးရွှေတွေချထုံးနေတော့တာရှေးဟောင်းမူလဖရဲအိုဖရဲပြက်တွေကိုဖြစ်ကတဆန်အစ်စ်ပြန်ပြီးတော့ဆောက်တာတွေကြောင့်မူလရှေးဟောင်းတံပိုးတွေထိခိုက်ခဲ့ရပြီးဆိုတဲ့ဝေဖန်သံတွေလည်းပေါ်ထွက်လာခဲ့ပါတယ်။ကွယ်လွန်သူသမိုင်းပညာရှင်ဒေါက်တာသန်းထွန်းရဲ့ပကံလက်သစ်အမည်ရှိတဲ့စာတမ်းမှာလည်းပကံကိုဘယ်သူစပြီးတော့တဲခဲ့တယ်လဲဆိုတာကိုမသိရပေမဲ့ပကံကိုဘယ်သူဖျက်တယ်လဲဆိုတာတော့သိရပါတယ်ဆိုတဲ့စကားဟာအင်မတန်မှလူပြောများခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကအင်အား6တပ်သမားရှေ့ထရစ်တာစကီးရှိတဲ့ငလျင်ကြောင့်ပကံရှေးဟောင်းရည်ကျဲမှုနယ်မြေပေါ်ကတာသနိကအဆောက်အုံ400နီးပါးထိခိုက်ပျက်စီးခဲ့ရပြန်တဲ့အတွက်သူတွေတီတွေစိုးရင်တကြီးနဲ့ပကံကိုအပြေးအလွှာသွားရောက်ခဲ့ကြပါတယ်။စိုးရင်ပဲစိုးရင်လည်းစိုးရင်စရာပါပဲ။ပြက်သွားရင်နောက်ထပ်ပြန်ပြီးတော့မရနိုင်တော့တဲ့အမှုပညာလက်ရာတွေပကံမှာရှိနေလို့ဖြစ်ပါတယ်။ဥပမာကြောက်ခုဥမင်ရဲ့အဝင်ဝမှာရှိတဲ့ကြောက်စစ်ပန်းဟာမြန်မာနိုင်ငံတနိုင်ငံလုံးမှာနှစ်ခုပဲကျန်တော့တဲ့ပကံခေရဲ့ကြောက်စစ်ပန်းလက်ရာဖြစ်ပါတယ်။အလားတူဖက်လိတ်ဖရားရဲ့အတွင်းအာယုံကန်လှိုင်ပတ်လန်းက950ဇက်တော်တွေကိုတရုတ်ဖော်ထားတဲ့အုတ်ခွက်လက်ရာတွေဆိုတာလွန်ခဲ့တဲ့နှစ်ပေါင်း1000ကမြေကြီးကိုမီးဖုတ်ပြီးတော့ထားခဲ့တဲ့တခုတည်းသောအမှုပညာလက်ရာတွေပဲဖြစ်ပါတယ်။ရှင်ကိုမီးဖုတ်ပြီးတော့အနှစ်တထောင်ခန်းအောင်လောက်ကင်စီမံထားခဲ့တဲ့အဲ့ဒီပကံခေနှိပညာနဲ့ပတ်သက်ပြီးအခုထိအသေးအချာမလေ့လာကြရသေးပါဘူး။ပြီးတော့ဂူပြောက်ကြီးမြင်းကပါဝကြီးအင်းစတဲ့ဖရာတွေကအင်မတန်မှလှပတဲ့နန်ရန်ဆေးရည်ပကြီးတွေရှိနေပါတယ်။ ထောက်ကိုရ95ခုနှစ်ဇူလိုင်လ10ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ကြောင့်ပုဂံထိခိုက်ပျက်စီးခဲ့ရရမှာနန်ရဆေးရီပကြီးအေရိယာစုစုပေါင်းစတူရန်ပေ2000ခွဲကျော်ကျန်ရခဲ့ပါတယ်။အခု2016ငလျင်မှာလည်းနန်ရပကြီးတွေကျူကြခဲ့ရပြန်လို့အပိုင်းစားတွေကိုပြန်ပြီးတော့ဆက်နိုင်တယ်ဆိုရင်တောင်အင်မတန်မှလက်ဝင်ပြီးတော့ခက်ခဲမဲ့ကိစ္စပါလို့သူတေသည့်ဦးမျိုးစုတန်းကပြောပါတယ်။1995ငလျင်ကြောင့်ပျက်စီးခဲ့ရတဲ့ပုဂံဖရားတွေကိုပြန်လည်ပြုပြင်ရမှာအသုံးပြုခဲ့တဲ့ပစ္စည်းတွေအရေးအသွေးမမီတာအပြင်ပန်းကိုသာအုပ်စီပြီးအတွင်ပိုင်းမှာအစာသွတ်ထားတာအပေါ်ဝိတ်နဲ့အောက်ဝိတ်မမျှတာတာရှီဟောင်းအုပ်နဲ့ခစ်သစ်အုပ်အစေးမကပ်ဖဲနဲ့မတွဲမိတာပြုပြင်မှုအပိုင်းမှာကြောက်ခိုင်မှုအာနေတာအသစ်ပြန်ပြင်ထားပါတယ်ဆိုတာကိုသိသာထင်ရှားအောင်လုပ်တာအစရှိတဲ့အချက်တွေတွေ့ရတယ်လို့စက်တင်ဘာလကုန်ပိုင်းကကျင်းပခဲ့တဲ့ပြည်တွင်းပြည်ပပညာရှင်များအစည်းအဝေးမှာနိုင်ငံတကာပညာရှင်တွေကသုံးသပ်ခဲ့ကြပါတယ်အဲဒါကြောင့်အခု2016ငလျင်မှာပြုပြက်ခတ်တာတွေဟာအရင်ခေတ်ကအစိုးရတွေအသစ်ပြန်လည်မွမ်းမံပြင်ဆင်ခဲ့တဲ့အစိတ်အပိုင်းတွေကအများဆုံးဖြစ်နေတယ်လို့သိရပါတယ်တမန်သူတွေဒီဦးမျိုးဆွေတန်းကတော့အခုလိုမှတ်ချက်ပြုပါတယ
်အဲ့ဒီဇောင်းပြင်းစီစဉ်နေတဲ့ပကန်းမှာဖျားပြင်းတာပေါ်လို့လူကိုပြင်းတာတွေ့ရအဲ့ဒီကပြည်လူမှတ်တမ်းဆိုတဲ့စာအုပ်ကလေးလူလားငါ့ကိုလည်းဆက်အဲ့မှာအကုန်ချင်းရဖြစ်ပုံပါပဲအခုတကယ်ငလင်ကအရင်အဲ့တုန်းကပြင်းထားတဲ့ဟာဒီကြောက်သွားတာလို့ပြောတော့အဲ့ဒါလည်းအမှန်ပဲဗျမြင်နေရတာလူကအုံနဲ့မတွေ့ဘူးပေါ့အဲ့တော့လေဒီကရက်ထဲပြောသလိုပဲအေးကွာမကြိုက်လို့ခါကြတာနေမှာပဲဆိုတော့ဟုတ်မှာပါဒါလည
်းအခုလက်ရှိပကန်းဖျားတွေပြင်ဆင်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမျိုးသားစာကြည့်တဲ့ပြရိုင်းနဲ့ရှင်းအောင်သူတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်ကိုမြင်မြန်ကြည့်တဲ့အခါမှာ
ပုဂံပြားက389ခီးကိုက်ရှိရပါတော့ပထမဦးစားပေးက36ခုဒုတိယဦးစားပေးက53ခုပေါ့နော်တတိယဦးစားပေးကအထူး300ခုပေါ့နော်အထူး300ခုကနေရာမဆက်သေးဘူးကိုကျွန်တော်တို့ပြန်ပြီးတော့အသေးစားလေးတွေပြန်နဲ့ပြည့်စုံလုပ်ငန်းတွေလုပ်ဆောင်နေပါပြန်နဲ့ဟိုပထမဦးစားပေးဒုတိယဦးစားပေးကတော့မြန်မာနိုင်ငံရှင်းအောင်သူတေသနာပညာရှင်ကြီးရဲ့မြန်မာနိုင်ငံပြည်သူ့ကတင်ရင်မြန်မာနိုင်ငံအင်ဂျင်နီယာတင်ရင်ဒီဘက်နဲ့ဒီပညာသင်ကပညာရှင်တွေပါတယ်ပေါ့နော်ယူနက်စကိုကပညာရှင်တွေကလည်းဒီဖွဲ့နဲ့ဒီပူးပေါင်းပြီးတော့ဆောင်ရွက်နေရှိပါမယ
်ပြီးခဲ့တဲ့အောက်တိုဘာလဆန်းပိုင်းကတော့ပုဂံရှင်ဟောင်းဖရားတွေကိုပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာပညာရှင်တွေရဲ့အကြံပြုချက်တွေပေါ်မှာမူတည်ပြီးတော့မူလလက်ရာမဟုတ်တဲ့ပြင်ဆင်ထားတာတွေကိုဖျက်ဆီးနိုင်ဖို့ရှိတယ်လို့ပြောပါတယ်နောက်ပြဿနာတစ်ခုကလည်းပွင့်လင်းလာတဲ့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေနဲ့အတူပုဂံဖရားစီတီတွေကြမှာဟိုတယ်တွေအပြိုင်အယိုင်ပေါ်ပေါက်လာခဲ့တာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မနလေးမှာကျင်းပခဲ့တဲ့ပညာရှင်ဆွေးနွေးပွဲတစ်ခုမှာပုဂံကိုရင်းကျင်းမှုအမွေအနှစ်အဖြစ်ထင်သိမှလားစီးပွားရေးလုပ်မှလားလို့နိုင်ငံတကာပညာရှင်တွေကမေးခွန်းထုတ်ခဲ့ကြပါတယ်တဲ့တကယ်တော့ပုဂံဒေသဟာအရင်ကတည်းကကုလသမဂ္ဂယူနက်စကိုရဲ့ကမ္ဘာရင်းကျင်းမှုအမွေအနှစ်စည်းင်းဝင်ဖြစ်ခဲ့ဖို့ပါဒါပေမဲ့အုပ်ချုပ်သူတွေကထင်သလိုပြုပြင်ခဲ့ကြတာကြောင့်အမွေအနှစ်စည်းင်းဝင်ဖို့နှောက်နှေးခဲ့ရပါတယ်အခုတော့လာမယ့်နှစ်နှစ်သုံးနှစ်အတွင်းယူနက်စကိုစည်းင်းဝင်ဖြစ်လာဖို့ရှိပါတယ်လို့ဦးသိန်းလွင်ကပြောပါတယ်သူတေသည့်ဦးမျိုးဆွေတန်းကတော့အမျိုးသားရင်းကျင်းမှုအမွေအနှစ်ဆိုတာထိန်းသိမ်းစောင့်ရှောက်ရမယ့်အရာဆိုတဲ့အသည့်ကိုစာသင်ကျောင်းတွေကနေစတင်တယ်လို့အကြံပြုပါတယ်။မှန်ပါတယ်။စာသင်ကျောင်းတွေကနေစမှသာပကန်းအပြင်တမိုင်းတစ်ချောင်းလုံးထုံဖွေးဖွေးနဲ့ရှိခဲ့တဲ့စကိုင်းကောင်းမှုတော်ဇေဒီကြီးကိုရွှေရောင်တုတ်ပြလိုက်တဲ့လောက်ရအမရပူရကတမိုင်းဝင်ဥပိန်ဒရရဲ့ငကိုမူလအတူရှိမကြီးတဲ့တိုင်တွေကိုဒေသအာဏာပိုင်ကကြည့်လို့မကောင်းဘူးဆိုပြီးတော့တညီတဲ့ဖြတ်ပြက်တချို့ရှေးယုံတိုင်တွေကိုကွန်ကရစ်တိုင်နဲ့အစားထိုးလိုက်တဲ့လောက်ရရာသီအလိုက်ရေဝင်ရေထွက်ရှိတဲ့နာမည်ကျော်တောင်သမန်အင်းကိုလည်းပိတ်ပစ်ပြီးတော့ငါမွေးကံကြီးလောက်လိုက်တဲ့ဖြစ်ရက်တွေပေါ်ပေါက်မလာမှဖြစ်ကြောင်းပါခင်ဗျာ